လသမဂ္ဂနဲ့မြန်မာနိုင်ငံအကြားအရာရှိကြီးအဆင့်ပထမဆုံးအချိန်ဖြစ်ဆွေးနွေးပွဲကိုဒီဘယ်ဂျီယံနိုင်ငံဘရဆဲမြို့မှာမေလ16ရက်နေ့ကလုပ်ခဲ့ပါတယ်။အဲ့လိုတွေ့ဆုံဆွေးနွေးရမှာကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးသူတို့ဖြင့်ပြည်လုံးကျွတ်ပြစ်ခတ်ရစဲကိစ္စတွေမှာဥရောပသမဂ္ဂရဲ့ခံကဏ္ဍရခိုင်ကချင်းရှမ်းပြည်နယ်တွေကအိုးအိမ်ဆုံးခေါ်ထပ်ပြေးနေရသူတွေရဲ့အခြေအနေအပါအဝင်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့အကြံပေးအဖွဲ့ထောက်ကန်တင်ပြချက်အကောင့်တွေပေါ်ဆောင်ရေးလူခွင့်ချုပ်ဖောက်မှုတွေအတွက်တာဝန်ရှိစေရေးဒရလခွင့်ဥက္ကမခွင့်ရေးဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံဘက်ရောက်နေကြတဲ့သူတွေပြန်လည်ခံရေးဆက်အကြောင်းအရာတော်တော်များကိုဆွေးနွေးကြတယ်လို့မေလ16ရက်နေ့ကထုတ်ပြန်တဲ့ပြည်ရဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံဆိုင်ရာ2016မဟာဗျူဟာရကုလသမဂ္ဂဟာဥရောပသမဂ္ဂဟာမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးငြိမ်းချမ်းရေးမျိုးသားပြန်လည်ပြောင်းလဲရေးတို့အတွက်ခိုင်မှာဆက်ပြီးတော့ထောက်ခံပေါ်မယ်လို့ပြန်လည်အတည်ပြုတဲ့အကြောင်းဒီကိစ္စဟာတရားဥပဒေစိုးမိုးရေးကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့အတူရှင်သွဲသွားမှာဖြစ်ပြီးတော့နိုင်ငံတကာလူခွင့်ရေးစံချိန်စံညွှန်းတွေအပေါ်မှာအခြေခံမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ဥရောပသမဂ္ဂကိုမြန်မာပို့ကုန်ပမာဏတိုးမြင့်ရေးမြန်မာနိုင်ငံအတွင်းဥရောပသမဂ္ဂရင်းနှီးမြှုပ်နှံမှုခိုင်မာရေးကတစ်ဆင့်အလုပ်ကိုင်ခွင်လန်းဖန်တီးရေးတို့အတွက်ကုလသမဂ္ဂဥရောပသမဂ္ဂရဲ့အရေးကြီးတဲ့အခက်ခဏကိုလည်းအခုတွေ့ဆုံပွဲကကျိုးရဲလို့ဆိုပါတယ်ဥရောပသမဂ္ဂနဲ့2014ကနေပြီးတော့2020အတွင်းဖွံ့ဖြိုးရေးအထောက်ပံ့ယူရိုငွေ638တန်းပေးကတဲ့အတွက်ရောအထူးသဖြင့်ပညာရေးစိုက်ပျိုးရေးခြေလက်ဖွံ့ဖြိုးရေးအုပ်ချုပ်ရေးတို့အတွက်ပါဥရောပသမဂ္ဂရဲ့တာဝန်ကူညီမှုတွေအတွက်ကျေးဇူးတင်တဲ့ကြောင့်မြန်မာဘက်ကဆိုပါတယ်ဒီစီးပွားကိုဥရောပသမဂ္ဂရဲ့အာဆပစိဖိတ်ရေးရာဦးဆောင်မြင့်ကြိုင်းမှုမစ္စတာဂန်နာဝစ်ကလန်နဲ့ဒီမြန်မာနိုင်ငံနိုင်ငံတိုင်းဝန်ထမ်းအများအားဖြင့်ဦးမြင့်သူတို့ကပူးတွဲသွားပြီးဖြစ်ဆောင်ရွက်ခဲ့တာပါ